နိုင်ငံခြားရေးဝန်ကြီးအဖြစ်ခန့်အပ်ခံရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကတယ်လီဖုန်းဆက်ပြီးတော့မနေ့ကဂုဏ်ပြုစကားပြောကြားခဲ့ပါတယ်။မြန်မာအစိုးရတစ်ကိုလည်းဂုဏ်ပြုကြေဆိုလိုက်သလိုနိုင်ငံတိဆောက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးမှာကြီးမားတဲ့အောင်မြင်မှုတွေရလာမယ်ဆိုတာတရုတ်နိုင်ငံကယုံကြည်ကြောင်းကိုလည်းဝမ်ယီဝမ်ကထည့်သွင်းပြောဆိုသွားပါတယ်။တရုတ်နဲ့မြန်မာနိုင်ငံဟာလေးနက်တဲ့ခင်မင်ရင်းနှီးမှုတွေရှိကြပြီးနှစ်နိုင်ငံပူးပေါင်းဆက်ဆံခြင်းအပြင်အကျိုးတူအကျိုးအမြတ်တွေလည်းရှိခဲ့ကြတယ်လို့ဝမ်ယီဝမ်ကပြောဆိုသွားပါတယ်တရုတ်နိုင်ငံဟာမြန်မာနိုင်ငံနဲ့မဟာဗျူဟာကျတဲ့မဟာမိတ်ဆက်ဆံရေးကိုခိုင်မာအောင်အတူတကွကြိုးပမ်းလုပ်ကိုင်သွားလိုတယ်လို့လည်းတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရဟုံးလီကသတင်းစာရှင်းလင်းပွဲတစ်ခုမှာပြောဆိုသွားပါတယ်တရုတ်နိုင်ငံဟာမြန်မာနိုင်ငံအတွင်းရှင်းနေမြုံနှံမှုတွေအတော်များများလုပ်ကိုင်နေတာဖြစ်ပြီးဦးသိန်းစိန်အစိုးရလက်ထက်မှာတော့မြစ်ဆုံစီမံကိန်းကိုလူထုကကန့်ကွက်တာကြောင့်ရန်နာထားရတာပါစစ်အစိုးရလက်ထက်မှာမြန်မာနဲ့တရုတ်တို့ကြားစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့နီးနီးကပ်ကပ်လုပ်ကိုင်တာရှိခဲ့ပေမဲ့လည်းဦးသိန်းစိန်အစိုးရလက်ထက်မှာတော့ဆက်ဆံရေးအနေနဲ့အေးဆက်သွားခဲ့ပါတယ်မြစ်ဆုံစီမံကိန်းအပါအဝင်လက်ပရောင်းတောင်ကျင်းနီစီမံကိန်းတွေကြောင့်ပြည်တွင်းမှာဆန္ဒပြမှုတွေလည်းအတော်လေးဖြစ်ပွားခဲ့ပါတယ်။ NLD အစိုးရတက်လာတဲ့အချိန်မှာမြစ်ဆုံစီမံကိန်းကိုပြန်ဆနိုင်ဖို့အရေးနိုင်ငံခြားရေးဝန်ကြီးအပါအဝင်တရုတ်တို့ဘက်ကပြောဆိုမှုတွေရှိလာပါတယ်။အမေရိကန်နဲ့အပြိုင်မြန်မာနိုင်ငံအပေါ်ဩဇာညောင်းလို့တဲ့တရုတ်နိုင်ငံဟာအိန္ဒိယသမုဒ္ဒရာထိုးဖောက်ရေးမဟာဗျူဟာအရမြန်မာနိုင်ငံဟာအရေးပါလာတဲ့အတွက်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရနဲ့တိတ်ကိုကောင်းမွန်တဲ့ဆက်ဆံရေးကိုလိုလားနေတာလည်းဖြစ်ပါတယ်။